ကိုဗစ်-19ကပ်ရောဂါကြောင့်ကပ်ရောဂါတိုက်ဖျက်ရေးရှီတန်းကဆောင်ရွက်နေကြတဲ့မြန်မာကျန်းမာရေးဝန်ထမ်းတွေမှာစိတ်ပိုင်းဆိုင်ရာရှိခတ်မှုတွေကြောင့်တွေ့နေရတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တာနက်ထောမှာ
ကိုဗစ်-19ရောဂါကူးစက်ခံရတဲ့လူနာတွေကိုပြုစုကူတာပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ရောဂါကူးစက်ခံရနိုင်ခြေပုံများလာကြောင့်သူတို့မှာစိတ်ဖိအားတွေများလာတယ်လို့ကျန်းမာရေးဝန်ထမ်းတွေကိုယ်တိုင်ကပြောရေးကိုပြောပါတယ်။ကျန်းမာရေးဝန်ထမ်းတွေကြုံတွေ့နေရတဲ့အခြေအနေနဲ့ပတ်သက်လို့အလုပ်သမားဆေးရုံကဆေးရုံအုပ်ကြီးဒေါက်တာတင်မင်းထွန်းကပြောရေးကိုအခုလိုပြောပါတယ်။အဓိကကတော့သူတို့
ီစည်းပုံများတာပေါ့နောက်တစ်ခုကတော့သူတို့ကျန်တဲ့တစ်ချက်တစ်ခါထပ်ပြီးသူတို့မိသားစုကိုပြန်ကူးမအောင်စိတ်ပူကြတာပေါ့အဲ့ဒါကြီးပါပဲအဓိကတော့န
ော်ကျမရေဝန်ထမ်းတွေအနေနဲ့ဒီရောဂါပိုကူးဆက်တာကနေကာကွယ်နိုင်မှုဝေးရတဲ့ဝတ်စုံတွေကြောင့်လဲစိတ်ဖိစီးမှုတွေရှိလာကြတယ်လို့ဆိုပါတယ်လုပ်ငန်းခွင်အတွင်းအဆင်မပြေမှုတွေဖိအားများတာတွေကြောင့်ဒီလိုကာလမှာကျန်းမာရေးဝန်ထမ်းတွေအနေနဲ့စိတ်တက်ကြလာတာတွေရှိလာနိုင်တဲ့အတွက်လုပ်ငန်းခွင်အတွင်းပျော်ရွှင်အောင်စိတ်ပိုင်းဆိုင်ရာမြင့်တင်ရေးလုပ်ပေးတင်တယ်လို့အထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကပြောပါတယ
်စိတ်တက်ကြတဲ့အတိုင်းကြီးတောင်ရှိနိုင်နိုင်တယ်ဆိုတော့ဘလူးလူတွေမှာရှိနိုင်တယ်ဆိုတော့ကိုယ့်ရဲ့လုပ်ငန်းတွေမှာအဆင်မပြေတာတွေကြုံလာတဲ့အခါပေါ့နော်အဲ့ခါတိုင်းကြုံလာတဲ့အခုလက်ရှိအတန်းအနေကိုချင်းချောင်းနေတဲ့ယောဂနဲ့ရင်ဆိုင်နေရတဲ့အချိန်မှာအဆင်မပြေမှုတွေနဲ့ညာလာရင်ဒီလိုကိုနိုင်ပါလေဒီစိတ်ကြကြတာလေးတွေစိတ်ကြတော့ဖြစ်နိုင်တာလေးချိလာနိုင်တယ်ပေါ့နော်အဲ့တော့ဒီစိတ်ကြကြခြင်းဖြစ်အောင်တော့ motivation လို့ခေါ်တာပေါ့ကိုယ့်ရဲ့လုပ်ငန်းဝင်မှာပြိုပိုက်လာအောင်အဲဒီကိုယ့်ရဲ့ဒီပတ်ဝန်းကျင်အတိုင်းဝိုင်းကနေတစ်ဆင့်တရားနဲ့တရားကိုဖေးမကူညီစိတ်ကြမြင့်တင်တဲ့အခြေစားလေးတွေလိုရတော့အထူးသဖြင့်တော့အထက်ဌာနတိုင်းဆိုင်ရာတွေကပို့လို့ရခုလည်းဆရာတို့အနေနဲ့ဒီကျန်းမာရေးဝန်ထမ်းတွေကိုစိတ်ပိုင်းဆိုင်ရာမြင့်တင်လေးလေးဒီလူငန်းသားပေါင်းလုံးကနေဆောင်ရွက်နေတာလေးတွေတွေ့ရတယ်ပေါ့နော်။ဒါလေးကသူတို့ရဲ့စိတ်ပိုင်းဆိုင်ရာတရားမှုလေးတွေကိုဒီကားခွဲနိုင်တဲ့ဆက်မှာပါတယ်။ကုစားပေးနိုင်တဲ့ဒီကားလေးကောင်းမွန်တဲ့လုပ်ရတစ်ခုပဲဖြစ်တယ်ပေါ့နော်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကိုဗစ်ကပ်ရောဂါကာလအတွင်းကျန်းမာရေးဝန်ထမ်းတွေစိတ်ရောဂါအခန့်ရှိသူတွေကပ်ရောဂါကြီးကိုလက်တွေ့ရင်ဆိုင်နေကြရသူတွေရဲ့စိတ်ကျန်းမာရေးအတွက်အင်မတန်စိုးရိမ်စရာဖြစ်နေတဲ့အတွက်ဒီအခြေအနေကိုအစိုးရတွေအနေနဲ့အာရုံစိုက်ကြဖို့တိုက်တွန်းထားပါတယ်။ဒီကိစ္စကိုပြဿနာတရက်လို့သဘောထားပြီးကင်တွယ်ဖြည့်ရှင်းကြဖို့အစိုးရတွေလူမှုအခြေပြုအဖွဲ့တွေနဲ့ကျန်းမာရေးအာဏာပိုင်တွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းခဲ့တာဖြစ်ပါရဲ့ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါရဲ့။